မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့အုပ်ချုပ်သူကိုအလေးထားတဲ့ရဲလုပ်ငန်းစနစ်ကနေပြည်သူလူထုကိုဗဟိုပြုတဲ့ရဲလုပ်ငန်းစနစ်ကိုခိုင်ခိုင်မာမာနဲ့ရဲရဲတင်တင်ပြောင်းလဲနေပြီလို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒါရဲ့အစိပ်ပိုင်းတရက်အနေနဲ့ရဲတပ်ဖွဲ့အနေနဲ့လူစုလူဝေးနဲ့ဆက်နွယ်တဲ့အကြမ်းဖက်မှုတွေကိုနိုင်ငံတကာစံနှုန်းအတိုင်းဘယ်လိုကန့်တွဲစီမံမလဲဆိုတဲ့သင်တန်းတရက်ကိုဥရောပသမဂ္ဂကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကူညီပံ့ပိုးသင်တန်းပေးနေပါတယ်။သင်တန်းကျင်းပရာရန်ကုန်တိုင်းပြင်းမပင်ကမြန်မာနိုင်ငံရဲတပ်ဖွဲ့တိုင်ရင်းရှစ်ကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုသားညွန့်ဦးကအကြောင်းစုံကိုခုလိုသတင်းပေးပို့ပါတယ်
။မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ပြုပြင်ပြောင်းလဲရေးတစိုက်တစ်ပိုင်းအနေနဲ့ရဲတပ်ဖွဲ့တွေဟာလူစုလူဝေးဆန္ဒပြမှုတွေနဲ့ဆက်နွယ်လာတဲ့အကြမ်းဖက်မှုတွေကိုအသက်တာဆုံးဖြစ်အောင်လို့နောက်အင်အားသုံးပြမှုအ ਨੇ ဆုံးနဲ့ကင်တွယ်ဖြစ်ရှင်းနိုင်အောင်လို့ဥရောပသမဂ္ဂနိုင်ငံတွေကရဲရရှိပြီးဒီမြန်မာနိုင်ငံရဲတပ်ဖွဲ့ကိုတင်းနှံပို့ချပေးနေတာခုဆိုလို့ရှိရင်ရဲတပ်ရင်းအသီးသီးကရဲရရှိ1400ကျော်ကိုတင်နန်းပေးနိုင်ခဲ့ပြီဖြစ်ပါတယ်။တင်နန်းတစ်ခုကိုတရေနှစ်ပတ်ကြာပြီးတော့ရဲလုံကန်းတွေလုဆောင်နေနေရမှာလူခွန်ကြီးကိုလေးစားတန်ဖိုးထားဖို့နောက်လူစုလူဝင်းနဲ့အကြမ်းဖက်မှုတွေကိုကာကွယ်ထိန်းသိမ်းဖို့စာတွေကိုစာသင်ခန်းအတွင်းမှာသာမကဘဲနဲ့လက်ချင်ရေးကွင်းတွေမှာပါပြုလုပ်တဲ့တင်နန်းဖြစ်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြုပြင်ပြောင်းလဲသွားမယ့်အခြေအနေမှာဒီလိုတင်နန်းမျိုးတွေဟာသူတို့အတွက်အတော့ကိုရေးပါတယ်လို့ရဲမှူးချုပ်သူရဘုံနီကပြောပါတယ်
။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အခြေခံဥပဒေရလဲဒါသတ်မှတ်ထားပြီးဖြစ်ပါတယ်လူအခွင့်အရေးကိုအဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ရမယ့်ရဲလုပ်ငန်းစနစ်တွေဟာပြည်သူလူထုကိုအခြေခံတဲ့ရဲလုပ်ငန်းစနစ်ပဲဖြစ်ပါတယ်အဲတော့အရင်တော့ကတော့ဒါရှိခဲ့မှာပေါ့လေဒါအုပ်ချုပ်သူအာဏာပိုင်တွေကိုပဲအလေးထားတဲ့ရဲလုပ်ငန်းစနစ်ကနေပြည်သူလူထုကိုအခြေခံတဲ့ပြည်သူလူထုပူးပေါင်းပါမယ်တဲ့ရဲလုပ်ငန်းစနစ်ကိုဒါကျွန်တော်တို့ဒါခိုင်ခိုင်မာမာနဲ့ရဲတင်းတင်းပြောင်းလဲနေတယ်ဆိုတာလဲဒါဒီအဖြေတွေအတွက်ပဲဒီအကျိုးဆက်အတွက်ပဲဖြစ်တယ်ဆိုတာဖြစ်ကြလို့ပါ
မြန်မာနိုင်ငံမှာရဲတပ်ဖွဲ့ရဲ့လုံဆောင်မှုနီလန်းတွေပြောင်းလဲဖို့လိုတယ်ဆိုတာကိုပြီးခဲ့တဲ့နှစ်တွေအတွင်းမှာဖြစ်ခဲ့တဲ့လဘရောင်းတောင်မိထီလာနဲ့အခြားဒေသအချို့ကဖြစ်ရတွေကညွန်ပြနေတယ်လို့ EU တာဝန်ကြီး Roland Cobia ကပြောပါတယ်တရားဥပဒေစိုးမိုးရေးနဲ့လူခွင့်လီစားလိုက်နာမှုတွေရှိလာအောင်လို့အခုလိုတင်နန်းမျိုးတွေပြီးဖို့မြန်မာအစိုးရကရောအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ကပါတိုက်တွန်းကမ်းလှမ်းမှုတွေကြောင့်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးမှာပါဝင်ကူညီဖို့အတွက် EU ကဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အခုတင်နန်းတွေဟာလည်းအလွန်ကိုကျေပြတ်မှုရှိတယ်လို့ EU ဥရောပသမဂ္ဂရဲ့တာဝန်ကြီး Roland Cobia ကပြောပါတယ
်။ The training that the EU is providing to the Myanmar police force is a very wide and comprehensive one. Today you have been invited to one
အခု EU ကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုပေးတဲ့တင်နန်းတွေဟာအလွန်ကျေပြတ်ပြီးတော့အတော့ကိုခြုံငုံပြည့်စုံမှုရှိတဲ့တင်နန်းမျိုးတွေပါ။အခုမြင်ရတာတွေကတော့လူစုလူဝေးအုပ်ကြီးကိုဘလို့စီမံကင်တွယ်မလဲဆိုတဲ့တင်နန်းပုံစံတစ်မျိုးပါနောက်၃မျိုးရှိပါသေးတယ်တစ်ခုကပြည်သူ့ဗဟိုပြုရဲလုပ်ငန်းစဉ်ဖြစ်ပါတယ်နောက်တစ်ခုကတော့ရဲအုပ်ချုပ်မှုပြုပြင်ပြောင်းလဲမှုပါဆိုလိုတာကရဲတပ်ဖွဲ့ရဲ့အုပ်ချုပ်ရေးနဲ့တာဝန်ခံမှုရှိရေးကိစ္စပါနောက်ဆုံးတစ်မျိုးကတော့သတင်းမီဒီယာတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဆက်ဆံမှုဖြစ်ပါတယ
်အခုလိုတင်နန်းမျိုးဟာမြန်မာနိုင်ငံရဲတပ်ဖွဲ့အတွက်ပထမဆုံးနဲ့အကြီးအကျယ်ဆုံးလဲဖြစ်တယ်လို့ရဲမှူးချုပ်သူရဘုံကပြောပါတယ်
အဖက်ဖက်ကတိုးတက်အောင်နိုင်ငံတကာအသိမီတဲ့ရဲတပ်ဖွဲ့ဖြစ်အောင်လေ့ကျင့်ပေးခဲ့တဲ့တမိုင်းကြောင်းမှာဆိုရင်ဒါဟာပထမဦးဆုံးနဲ့အကြီးအကျယ်ဆုံးဖြစ်ပါတယ်
။အောက်ခြေရဲတပ်ဖွဲ့အစီအစဉ်ထိရောက်လို့ရဲတင်နန်းတွေနဲ့အခြားရဲလေ့ကျင့်ရေးကျောင်းတွေမှာလည်းအခုဒီတင်နန်းစစ်တွေနဲ့တဆင့်ပြန်ပြီးတော့ပို့ချပေးနေတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်။အခုဒီတင်နန်းမှာလည်းဥရောပသမဂ္ဂနိုင်ငံတွေကရဲရရှိတင်နန်းစရာတွေနဲ့အတူပဲမြန်မာနိုင်ငံကတင်နန်းသားနှီးပြအကူတွေလည်းပါဝင်ပြီးတော့အားဖြည့်ထားတာတွေ့ရပါတယ်
ပြည်သူလူထုကျွန်တော်တို့အရင်တော့ကျွန်တော်တို့ရဲတပ်ဖွဲ့မှာရှိတဲ့ဒုတ်တိုင်းပေါ့နော်အရင်တော့အကျင့်နေတိုင်းကဒုတ်တိုင်းဘလို့ပဲဖြစ်ဖြစ်ဒုတ်တိုင်းနဲ့အမြဲတမ်းသွာလာမှုတွေရှိတယ်နေရာချတာမှုတွေရှိတယ်အဲ့ဒီအခါကျတော့သူတို့ကဘလို့ပြောလဲဆိုကျွန်တော်တို့ပြည်သူလူထုကကျွန်တော်တို့ကိုကြည့်ပြီးတော့ပေါ့နော်သူတို့ကနေပြီးတော့ကျွန်တော်ရဲတပ်ဖွဲ့ကရန်လိုတဲ့အမှုရာရှိတယ်လို့သူတို့ထင်သွားတဲ့အခါမှာကျွန်တော်တို့အပေါ်မှာပါဆိုပြည်သူကလည်းပြန်ပြီးတော့ရန်ပြုတ်နိုင်တဲ့အခြေအနေမျိုးရှိတယ်ပေါ့အဲ့ကြောင့်မလို့ကျွန်တော်တို့ကဒီလိုပြည်သူကအေးချမ်းမှရှိမှာကျွန်တော်တို့ကအေးချမ်းပေါ့နော်ပြည်သူကလည်းရန်မပြုတ်နိုင်တဲ့အခြေအနေမျိုးကျွန်တော်အေးစီသေးပဲဟလာကိုယ့်ရဲ့ပြည်သူနဲ့ကိုယ့်ရဲ့ရဲတပ်ဖွဲ့ဝင်ကလည်းကျွန်တော်ပြည်သူတွေတောင်းထမ်းဆောင်တာဟုတ်အဲ့ကြောင့်မလို့ကျွန်တော်တို့ကအေးချမ်းတောင်းဝင်ထမ်းဆောင်တဲ့အခါမှာပြည်သူကလည်းကျွန်တော်မြင်ဩဒါရဲတပ်ဖွဲ့တွေကလည်းငါတို့တောင်းဝင်ထမ်းသူတို့ကတောင်းဝင်ထမ်းဆောင်နေတာပါလားငါတို့ပေါ်ရန်မူတာမဟုတ်ပါလားဆိုတဲ့အမြင်မျိုးရှိပါတယ်ခင်ဗ
ျတကယ်တော့လူစုလူဝေးဆန္ဒပြမှုနဲ့အတူဖြစ်လာတဲ့အကြမ်းဖက်မှုတွေကိုစီမံကင်တွေရတဲ့ကိစ္စဟာရဲလုံငန်းမှာအင်မတန်ကိုအကဲဆက်ပြီးတော့အသိမွေ့ဆုံးအနေနဲ့ဆုံးဖြစ်တယ်လို့တင်နန်းပြီးတဲ့နိုင်ငံသားရဲရရှိတွေကပြောပါတယ်ညီနေစွာဆန္ဒထုတ်ဖော်တဲ့ပြည်သူတွေရဲ့နိုင်ငံသားအခွင့်အရေးကိုအကာအကွယ်ပေးရမယ့်တာဝန်ရှိတယ်လို့တစ်ဖက်မှာလည်းရန်လိုကြမ်းတမ်းတဲ့အခြေအနေတွေဖြစ်လာလို့ရှိရင်နိုင်ငံသားအခွင့်အရေးတွေကိုမထိခိုက်စေရပဲစနစ်တကျကင်တွေဖြည့်ရှင်းရမယ့်တာဝန်ဟာဥပဒေစိုးမိုးရေးမှာအဓိကမနိုင်တရားဖြစ်တဲ့ရဲလုံငန်းပိုင်းဖြစ်တယ်လို့ဆိုပါတယ်။အခုအလားတူတင်နန်းမျိုးတွေကိုတော့နေပြည်တော်နဲ့မန္တလေးမှာရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တိုင်ရင်းတွေကိုလည်းဥရောပသမဂ္ဂကနေပြီးတော့တင်နန်းတွေပံ့ပိုးပူးညီပေးသွားဖို့ရှိနေပါတယ်ခင်ဗျာ။